လာမယ့်လွှတ်တော်အစည်းအဝေးတွေကိုတက်ရောက်ဖို့ဒေါက်ဆန်းစုကြည်အပါအဝင်အနိုင်ရမြို့သားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်တွေတက်ရောက်ဖို့ဆုံးဖြတ်လိုက်တာကြောင့်အနာဂတ်မြန်မာဒီမိုကရေစီရေးအတွက်အစိုးရနဲ့ဖွဲ့ချုပ်ကြားပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်နိုင်မယ်လို့နိုင်ငံတကာအသိုင်းအဝန်းကမျှော်လင့်ကြပါတယ်။ရှေ့ဆက်ကဲဆတ်မှုတွေထပ်ကြုံရနိုင်ပေမဲ့ဒါရီကိုနှစ်ဖက်ပူးပေါင်းဆောင်ရွက်မှုနဲ့ကျော်လွှားနိုင်မယ်လို့လည်းမျှော်လင့်နေကြောင်းတုံ့ပြန်ကြပါတယ်။ဒီအကြောင်းကိုတော့ကုသညူစုစည်းတင်ပြမှာပါရှင်။
ဒေါက်ဆန်းစုကြည်ပါဝင်အဖွဲ့ချုပ်ကုစလေတွေလွှတ်တော်ဝင်ဖို့ဆုံးဖြတ်လိုက်တာကြောင့်တင်းမာနေတဲ့အခြေအနေတစ်ခုပြေလည်သွားပြီမို့လို့အာဏာပိုင်တွေနဲ့အဖွဲ့ချုပ်ကြားပူးပေါင်းဆောင်ရွက်မှုတွေပိုလှုပ်လာနိုင်မယ်လို့ပြည်တွင်းရောပြည်ပမှာပါယူဆမှုတွေရှိပါတယ်။လွှတ်တော်ကုစလေဖြစ်တဲ့ကျန်းသက်စာဆွေးရမယ့်စာပိုက်မှာဖွဲ့စည်းပုံကိုထိမ့်သိမ်းကောက်ွယ်ဆောက်ရှောက်ပါမယ်ဆိုတဲ့စကားရက်အစားလေးစားလိုက်နာပါမယ်ဆိုပြီးတော့အဖွဲ့ချုပ်ဘက်ကပြင်ဆင်ဖို့လိုလားခဲ့တာပါ။ဒီအတွက်လဲလွှတ်တော်မတက်ဖနဲ့ရက်အတန်ကြာအခြေအနေတွေကရှင်မတိုးနောက်မဆုတ်ဖြစ်နေရကနေအခုတော့တစုံတရာပြည်လည်သွားပြီလို့ပြောနိုင်ပါတယ်။အခုလိုနှစ်ဖက်ကြားပူးပေါင်းဆောင်မှုအခြေအနေတွေဆက်ပြီးရှိနေလိမ့်မယ်လို့အမေရိကန်ပြည်ထောင်စုဘက်ကမျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနရှေ့အာရှဒေသဆိုင်ရာပြောခွင့်ရသူဒါရယ်ပါရဒီဆိုကပြောပါတယ
်။ We understand that Aung San Suu Kyi and other National League for Democracy newly elected members of parliament will take their seats on May 2nd. We hope that the NLD and the government
ဒေါ်အောင်ဆန်းစုကြည်နဲ့ရွေးကောက်ခံအဖွဲ့ချုပ်ကိုယ်စားလှယ်တွေမေလ2ရက်နေ့လွှတ်တော်ကိုတက်မယ်လို့နားလည်ထားပါတယ်။မြန်မာနိုင်ငံဒီမိုကရေစီအနာဂတ်ကိုတည်ဆောက်နိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရအကြားဆက်ပြီးပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ထားပါတယ်။
အခုလိုဒီဆုံးဖြတ်ချက်ကြောင့်ဒါဟာ short ပေးလိုက်တာပဲဆိုပြီးတော့ဒီမိုကရေစီလှုပ်ရှားသူအချို့ရဲ့မကြည်မနက်ဝေဖန်မှုတွေလည်းရှိပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းဒါဟာ short ပေးတယ်လို့ယူဆရင်ယူဆလို့ရတယ်။ဒါပေမဲ့လည်းဒီနိုင်ငံရေးအတင်းမှမှုမျိုးမရှိစေချင်တာကြောင့်လည်းအခုလိုဆုံးဖြတ်တာလို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းကိုယ်တိုင်ပြောခဲ့ပါတယ်။
ကျွန်တော်တို့အနေနဲ့ကတော့တင်းမာပြီးတော့နိုင်ငံရေးပြဿနာဖြစ်အောင်ကျွန်တော်တို့မလုပ်စေချင်လို့ဒီဒီနေရာမှာကျွန်တော်တို့လိုက်ရောမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာပါ။အဲ့တော့တချို့ကတော့ short ပေးတယ်လို့မမြင်ဘူးလားဆိုတော့အ short ပေးတယ်လို့မြင်ရင်လည်းမြင်နိုင်ပါ
စေ။ဖွဲ့ချုပ်ကလွှတ်တော်တက်ဖို့ခုလိုဆုံးဖြတ်တဲ့နေ့မှာပဲမြန်မာနိုင်ငံကိုတုံးရကြခီးရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာပြည်တော်စုလွှတ်တော်ထဲမှာမနေ့ကမေကွန်ပြောပါတယ်။အပြောင်းလဲတွေလုပ်တဲ့နေရာမှာအေကန်မုတ်ချကဲဆန်းချက်တွေကြုံရနိုင်တယ်လို့မစ္စတာဘန်ကသတိပေးပြောသွားပါတယ်
။ We know that Myanmar can meet the challenges of reconciliation, democracy and development.
မြန်မာနိုင်ငံရဲ့အမျိုးသားရင်ကြားစေရေးဒီမိုကရေစီရေးနဲ့ဖွံ့ဖြိုးရေးတွေမှာစင်ခေါ်အကဲဆန်းချက်တွေကြုံရနိုင်ပါတယ်။အခုအပြောင်းလဲဟာနုနယ်ပြီးမတိကျမရေရာရှိနေသေးပါ။ဒါပေမဲ့လည်းအခြေအနေတွေနောက်ကျောင်းပြန်လှည့်သွားဖို့အခွင့်အလမ်းကလည်းမရှိသလောက်ပါပဲ
။အခုလိုဒီအပြောင်းလဲတွေကိုအားပေးတဲ့အနေနဲ့နိုင်ငံတကာရဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုတွေကိုရုတ်သိမ်းဖို့ short pop ပေးဖို့ကိုလည်း Mr. Ban ကတိုက်တွန်းခဲ့ပါတယ်။ American ပြည်တော်စုအနေနဲ့ကတော့အခုလိုအပြောင်းလဲတွေကိုအတိအမှတ်ပြုတဲ့အနေနဲ့ရောအပြောင်းလဲတွေပိုဖြစ်အောင်တွန်းအားပေးတဲ့အနေနဲ့ပါအရေးယူမှုတွေကို short ချခဲ့တယ်လို့ပြမှတ်ထားအရေးယူမှုအချုပ်ကိုတော့ဆက်ထားအောင်မှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကပြောပါတယ
်။ As Secretary Clinton said, we will begin a targeted easing of our bans.
နိုင်ငံခြားရေးဝန်ကြီးကလင်တန်ပြောခဲ့တယ်လို့ပါပဲ။ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေနဲ့ယင်းနှိမ့်မြှုပ်နှံမှုသစ်တွေနဲ့ပတ်သက်လို့အရေးယူပိတ်ဆို့မှုတွေကို short ပေးလာတာဟာမြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့တုံ့ပြန်ဆောင်ရွက်မှုတွေကအစိတ်ပိုင်းတစ်ရပ်ဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့ဌာနရှိအရှဆိုင်ရာပြောခွင့်ရသူဖြစ်ပါတယ်။လွတ်တော်လဲဝင်ဖို့အဖွဲ့ချုပ်ရဲ့ဆုံးဖြတ်မှုကြောင့်အချင်းကြီးဟာပို့ပြီးတော့ပျော့ပြောင်းလာတယ်လို့ပြည်တွင်းနိုင်ငံလှူရှားသူအချို့ကမြင်ပါတယ်။လွတ်တော်ကိုယ်စားလှယ်တူလဲဖြစ်တဲ့အဖွဲ့ချုပ်ဝင်ဦးဝင်းထိန်ကလည်းဒီဆုံးဖြတ်ချက်ပေါ်မှာသူဝမ်းသာမိတယ်လို့ပြောပါတယ
်။အလှော့အလျှော့ပေးတယ်လို့ယူဆကြတယ်ယူဆနိုင်ပါလေ။မှန်ပါတယ်အလျှော့ပေးတယ်ဘာလို့အလျှော့ပေးတယ်လို့ဒီလူရဲ့ဆန္ဒကိုအလျှော့ပေးတယ်။နောက်မဟာမိတ်ပါတီရဲ့ဆန္ဒကိုအလျှော့ပေးတယ်။တော်တော်လဲဝမ်းသာတယ်။လုံးဝတရားရဲ့လက်ကတိနေနဲ့ဖြစ်ပြီးတော့ထိုင်ရမလို့ထားရမလို့ဟိုသွားမလို့ဒီသွားမလို့အဲ့လိုဖြစ်တာအခုဆိုပြရကြသွားရင်းနေမှာတော်တော်ပေါ့သွားတယ
်လွတ်တော်ဝင်ဖို့အတွက်အခက်အခဲကြုံနေတဲ့အတွက်ဖွဲ့ချုပ်ကမဲထည့်ခဲ့တဲ့မဲဆန္ဒရှင်ချို့သူတို့ရဲ့မဲတွေအလကားဖြစ်သွားမှကိုလည်းစိုးရင်ပူပန်ခဲ့ကြပါတယ်အခုလိုဒီဆုံးဖြတ်ချက်ကြောင့်ဖွဲ့ချုပ်အနေနဲ့လူလူအတွက်ပို့ပြီးတော့လှုပ်ပေးနိုင်လိမ့်မယ်လို့သူတို့ကယူဆကြပါတယ
်ဒီအမေစုလွတ်တော်တွေဝင်သွားတယ်ဆိုလို့ရှိရင်ပြောင်းလဲပြီးအများကြီးဖြစ်လာနိုင်မယ်လို့လည်းဖြစ်တယ်အားကြောင့်လို့လည်းသဘောကျပါ
အားရလုံးနိုင်တယ်ပြည်သူတွေအတွက်အများကြီးတော့အထောက်အကူဖြစ်သွားမယ်လို့တော့ထင်တာပဲပေါ့။နော်အရင်အစိုးရနဲ့ပတ်သက်ဘိုးနဲ့မြေပဲ။ဒီဦးနဲ့မော့နေကြတဲ့ဘဝတွေကိုလည်းတိတ်ကြည့်တယ်ပေါ့နော်အဲ့ဒါ
။နိုင်ငံရေးချက်တဲဖြစ်လာမှဆိုလို့ရှောင်လဲလိုက်တယ်ဆိုတဲ့အဖွဲ့ချုပ်ရဲ့ကုစလေတွေဟာအခုဒီလာမယ့်မေလ2ရက်နေ့လွှတ်တော်စည်းဝေးဘက်ကိုစတင်တက်ရောက်ပြီးတော့လွှတ်တော်ကုစလေအဖြစ်နဲ့မူလစာသားအတိုင်းကျန်းသက်စာဆွေးရမှာဖြစ်ပါတယ်။မူလစာသားကိုပြင်ဆင်ချက်လုပ်ဖို့ကြိုးပမ်းရမှာတော့လွှတ်တော်ရဲ့အများစုဖြစ်တဲ့အာဏာရကျက်ခံရေးပါတီကလက်မခံတာကြောင့်မပြေလည်ခဲ့ပါဘူး။ဒါကြောင့်မလို့ဒီဖွဲ့စည်းပုံပါချက်လက်ချက်ကိုပြင်ဆင်လို့တဲ့အဖွဲ့ချုပ်အနေနဲ့တော့ဒီဖွဲ့စည်းပုံပြင်ရေးကိစ္စရပ်တွေမှာလွှတ်တော်ထဲမှာမဲအများစုရှိနေတဲ့အာဏာရကျက်ခံရေးပါတီနဲ့ပူးပေါင်းဆောင်ရွက်ရမယ့်အနေထားတော့မြင်နေရပါတယ်ခင်ဗျာ။